ဒီနေ့ဟာအမေရိကန်မှာထင်ရှားတဲ့ပြည်သူ့အခွင့်အရေးတောင်းဆိုမှုကောင်းဆောင်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာမာတင်လူသာကင်လှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့အနှစ်50မြောက်နေ့ဖြစ်ပါတယ်။1968ခုနှစ်ဧပြီလ4ရက်နေ့ကဒေါက်တာကင်ကြာဆုံးခဲ့တဲ့တနစ်စီပြည်နယ်မန်ဖစ်မြို့မှာဒေါက်တာကင်ရဲ့သားသမီးတွေနဲ့အများလေးစားခံပုဂ္ဂိုလ်တွေမနေ့ညကစုဝေးကြပြီးသူတောင်းဆိုခဲ့တဲ့လူမျိုးရေးစီးပွားရေးဆိုင်ရာတရားမျှတမှုတွေကိုထပ်မံတောင်းဆိုလိုက်ကြတာပါ။ဒေါက်တာကင်ရဲ့အငယ်ဆုံးသမီးဒေါက်တာဘာနစ်ကင်ကသူမတို့အနေနဲ့လူသက်သမားရဲ့ကြည်စံအောက်မှာဖခင်ကောင်းတစ်ယောက်ကိုဆုံရှုံခဲ့ရတယ်။နောက်ဒီလှုပ်ကြံသူကိုတိထားတဲ့သူမရဲ့ဦးလေးလည်းရေကူးကန်ထဲမှာလှုပ်ဝက်ဆန်းကျဲစွာတည်ဆုံခဲ့ရတယ်လို့ထုတ်ပြောလိုက်ပါတယ်။အာဖရိကန်နယ်ပယ်အမေရိကန်နိုင်ငံသားရှေ့နေဒေါက်တာကင်ရဲ့သားကြီးမာတင်လူသာကင်3ကလည်းအခုမကြာသေးခင်လေးကပဲကယ်လီဖိုးနီးယားပြည်နယ်ဆန်ခရမန်တိုမြို့မှာနောက်အာဖရိကန်နယ်ပယ်အမေရိကန်နိုင်ငံသားကလေးဖခင်တူရဲတွေပြစ်ဒဏ်ခံခဲ့ရတာထပ်ကြုံနေရသေးတယ်။ဒီအတွက်အခုချက်ချင်းတရားမျှတမှုရှိအောင်ဆောင်ကျဉ်းပေးရမယ်လို့တောင်းဆိုလိုက်ပါတယ်။ဒေါက်တာကင်ကိုယ်တိုင်လည်းလှုပ်ကြံမခံရခင်လေးမှာလူမဲမခွဲခြားပဲလူမျိုးရေးတရားမျှတမှုတွေဟောပြောခဲ့ရမှာဒီနေ့အထိအများအမှတ်ရနေတဲ့စကားရလေးကတော့ကျွန်တော်တို့အနေနဲ့လာမယ့်ရက်ပိုင်းတွေထဲမှာဒုက္ခတွေကြုံရလိမ့်မယ်ဒီဒုက္ခတွေကိုကျွန်တော်မမှုဘူးကျွန်တော်ကတောင်ထိပ်ကိုရောက်ဖူးပြီးပြီလေဒီကအားလုံးလိုပဲကျွန်တော်လည်းအသက်ရှည်ရှည်နေချင်ပါတယ်ဒါပေမဲ့အခုအဲ့ဒါကိုအလေးမပေးနိုင်တော့ဘူးဖျားသခင်ဆန္ဒအတိုင်းပဲဆက်လက်ဖို့ဆန္ဒပြုထားလိုက်ပြီးဖျားသခင်ရဲ့လိုအတိုင်းကျွန်တော်ဒီတောင်ထိပ်ကိုတက်ခဲ့တယ်တောင်တစ်ဖက်မှာရှိနေတဲ့အားလုံးလိုချင်တဲ့တိုင်းပြည်ကြီးကိုတွေ့ခဲ့ရတယ်အဲ့ဒီကိုခင်ဗျားတို့နဲ့အတူကျွန်တော်ရောက်ချင်းမှရောက်နိုင်တော့မယ်ဒါပေမဲ့အားလုံးကိုသိစေချင်တာကကျွန်တော်တို့ပြည်သူတွေအနေနဲ့ဒီအီမန်ထားတဲ့နေရာကိုရောက်ကိုရောက်မှာဖြစ်တယ်လို့ပြောခဲ့ပါတယ်တချင်ကလူမဲခွဲကြတဲ့အမေရိကန်ပြည်ထောင်စုမှာ1964ခုနှစ်ကရသအခွင့်အရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မှာမဲပေးပိုင်ခွင့်ဥပဒေတွေပြဋ္ဌာန်းနိုင်အောင်ဥဆောင်ဆန္ဒပြတောင်းဆိုခဲ့တဲ့ဒေါက်တာမာတင်လူသာကင်ကဘာကျော်ပြောခဲ့တဲ့ပိုကောင်းတဲ့အနာဂတ်အိမ်မက်ကတော့290ကျလာပြီမဲ့အများကြီးမှာရှင်သန်နေစေဖြစ်ပါတယ်ခင်ဗျာ